Welcome to the Voice of America in Burmese.
Minglam nei khin ma shin. Washington ni ro view American tan gan ni 2020 September la 26 ye. Sin ni ni ma nei khin season dwe go Myanmar san lo chain ma nei 6 na yi ga ni 9 na yi thi. Line no meter 2440 na 51. Line lam meter 190 ro ga ni thau nwen pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ COVID-19 ကူးစက်မှုတိုးလာနေတာကြောင့်ဥရောပမှာနိုင်ငံတချို့ကအဆိုအရတွေဟာပိုးပြီးတင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်ပြီးထိန်းဖို့ကြိုးစားနေကြချိန်မှာပဲ။ American နိုင်ငံမှာတော့တောက်ကြံနေမှာဒီရောဂါကူးစက်ခံရသူက9သန်းနီးပါးဖြစ်လာနေပါပြီ။ Netherlands နိုင်ငံမှာလည်းတစ်ရက်အတွင်းအကူးစက်ခံရသူ3000နီးပါးရှိလာတဲ့အတွက်သူနိုင်ငံတွင်းကကူးစက်မှုကတိတ်ကိုဆွရင်စရာဖြစ်နေကြောင်းနဲ့ဒီအတွက်ကန့်သတ်မှုတွေပိုလုပ်ဖို့လိုလာကြောင်းဝန်ကြီးချုပ်မာခရူတေးကသတင်းတောက်တွေကိုပြောပါတယ်။ဘာကန့်သတ်မှုတွေလုပ်မယ်ဆိုတာကိုတော့ရှေ့သတင်းပတ်ထဲမှာချပြမှာပါ။ဒီရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ချိုက်ပြည်သူသမ္မတနိုင်ငံကလည်းရှေ့သတင်းပတ်ထဲမှာပဲစီမံတွေစပြီးချမှတ်တော့မယ်လို့ကျန်းမာရေးဝန်ကြီးရိုမန်ပါမူလာကတောက်ကြံနေမှာပြောပါတယ်။ဘလို့ကန့်သတ်မှုချမှတ်မယ်ဆိုတာကိုတော့အတိအကျထုတ်မပြောပေမယ့်ဒီကန့်သတ်မှုကနေလူစုဝေးမှုကိုတည်ရောက်မှုရှိပေမဲ့စီးပွားရေးကိုတော့ထိခိုက်စေမှာမဟုတ်ဘူးလို့ပြောပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံမှာရှိတဲ့ American ခြေစိုက် Novavax ကုမ္ပဏီကသူတို့ဟာအလားအလာရှိတဲ့ COVID-19 ကာဝယ်ဆေးအတွက်နောက်ဆုံးအဆင့်ဆန်းသတ်မှုတွေစတင်နေပြီဖြစ်ကြောင်းတောက်ကြံနေမှာပြောပါတယ်။ကမ္ဘာစီးပွားရေးမငြိမ်မမျှဖြစ်နေတာတွေ Nuclear တားဆီးရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအရွတ်တိုက်တဲ့မလျော်ကန်နဲ့အတွေးခေါ်ရှိနေတာတွေကိုပြုပြင်ပြောင်းလဲဖို့အခုကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးပေါ်အခြေအနေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချဖို့အတွက်ပိုယဟန်မင်းကြီးဖရန်စစ်ကတောက်ကြနေမှာကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွက်ပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာပိုယဟန်မင်းကြီးကအခုလိုပြောကြားတာပါ။စီးရဲနံပါတ်သူတွေ၊ရွှေပြောင်းအခြေချသူတွေအပြင်တဘာဝဝန်းကျင်ကိုပါအကာအကွယ်ပေးကြဖို့လည်းတိုက်တွန်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုအများစုကအွန်လိုင်းကပဲတက်ရောက်ကြတာပါ။ COVID-19 ဖြစ်လာချိန်မှာစီးပွားရေးပါအကြီးအကျယ်ထိခိုက်စေတာဖြစ်ပြီးကမ္ဘာကြီးအနေနဲ့ဒီလိုအချိန်မျိုးမှာပိုစီးလုံးပြီးနှိမ့်နှိုင်းဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်ကြမလား။ကို့အတွက်ပဲကိုကြည့်ပြီးမာနနဲ့တိကျရက်တည်ဖို့လုပ်ကြမလားဆိုတာကိုရွေးကြဖို့လည်းပြောပါတယ်။ G20 အဖွဲ့ဝင်နိုင်ငံတွေကျွေးမီပြန်ဆက်ရေးယာယီရက်ဆိုင်ထားတာကိုဆက်ပြီးရထားဖို့နဲ့အနာဂတ်အတွက်လည်းကျွေးလျှော်ပြည့်ရေးတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့စီးပွားရေးဝန်ကြီးတွေကတောက်ကြံနေမှာပြောပါတယ်။ဒါဟာ G20 အဖွဲ့ဝင်တရုတ်နိုင်ငံကသူ့ရဲ့ငွေချီးတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတာကိုရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ DSSI လို့ခေါ်တဲ့ G20 နိုင်ငံတွေရဲ့အကျွေးပြန်ဆက်မှုရာယီဆိုင်းငံ့ထားတဲ့အစီအစဉ်မှာတချို့နိုင်ငံတွေကအပြည့်အဝပါဝင်လှုပ်ဆောင်မှုမရှိတာကိုစိတ်ပြရအောင်G7 ဝန်ကြီးတွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘယ်နိုင်ငံဆိုတာထုတ်မပြောပေမဲ့ဒါတရုတ်အစိုးရကိုရည်ရွယ်တာပါ။ Dream Me Short ချခြင်းနဲ့နိုင်ငံတွင်းနဲ့ဖြည့်ရှင်းရမှာတရုတ်အစိုးရကသူ့ရဲ့ China Development Bank နဲ့တခြားအစိုးရထိန်းချုပ်ထားတဲ့ကုမ္ပဏီတွေကနေချီးတဲ့ငွေတွေကိုထည့်သွင်းဖော်ပြမှုမရှိတာကြောင့်ဖြစ်ပါတယ်။ Japan ဘဏ္ဍာရေးဝန်ကြီး Taro Aso ကတော့ DSSI အစီအစဉ်မှာတရုတ်ရဲ့ပါဝင်မှုဟာအပြည့်အဝမရှိကြောင်းG7 ဝန်ကြီးတွေရဲ့ online အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ကွင်းလွန်သူနိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ကို Democratic Party ရဲ့တမနာလောင်းဖြစ်တဲ့ဝင်ရောက်ရှင်းပြမဲ့ Joe Biden နဲ့သူ့ရဲ့ဇနီး Jill တို့ကသူ့အယုတ်လောင်းထားရှိရာလွှတ်တော်မှာလာရောက်ဂါရဝပြုကြပါတယ်။တရားသူကြီး Ginsburg ဟာလွှတ်တော်မှာအခုလိုဂုဏ်ပြုခံရတဲ့ပထမဆုံးအမျိုးသမီးပါ။လွှတ်တော်ကအမျိုးသားဂုဏ်ဆောင်ရုပ်ထုတွေထားရှိတဲ့ခန်းမကြီးထဲမှာပြုလုပ်တဲ့ဂုဏ်ပြုနှုတ်ဆက်တဲ့အခမ်းအနားကိုJoe Biden နဲ့သူ့ဇနီးတို့တက်ရောက်ခဲ့ကြပါတယ်။အခမ်းအနားမှာလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကကွယ်လွန်သူတရားသူကြီး Ruth Bader Ginsburg ကိုလွှတ်တော်မှာအခုလိုဂုဏ်ပြုခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းပြောပါတယ်။ဂျူးတရားဟောဆရာမ Rabbi Lauren Holzbrock ကကွယ်လွန်သူအတွက်အောက်မေ့ပွဲအမှတ်တရစကားတွေပြောကြရမှာတရားသူကြီး Ginsburg ဟာသူ့မဘဝတသက်တာလုံးတရားမျှတမှုအတွက်ပဲလုံခြုံခဲ့တာဖြစ်ပြီးသူ့လို့ရမအောင်မမြင်ဖြစ်ချိန်မျိုးမှာတော့ဆက်ပြီးတိုက်ပွဲဝင်လေရှိသူတူဖြစ်ကြောင်းပြောပါတယ်။သူမရဲ့ရုပ်လောင်းကိုအမေရိကန်တရားရုံးချုပ်ကနေလွှတ်တော်ခန့်မှန်းကိုပြောင်းရွှေ့ခဲ့တာပါ။1865ခုနှစ်ကအလုတ်ကြံခံခဲ့ရတဲ့သမရဟောင်းအေဘရာဟမ်လင်ကွန်ရဲ့ရုပ်လောင်းတင်ဖို့အတွက်ဒီလွှတ်တော်ခန့်မှန်းမှာတည်ဆောက်ခဲ့တဲ့စင်မြင့်ပေါ်မှာသူမရဲ့ရုပ်လောင်းကိုထားရှိဂုဏ်ပြုခဲ့တာဖြစ်ပါတယ်။
UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထမ VOA American တဲ့ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2ဦးထပ်တိုးသလိုပိုးကူးဆက်သူကလည်း598ဦးထပ်တိုးတယ်လို့ကျန်းမာရေးအကူအညီဌာနရဲ့စက်တင်ဘာလ25ရက်နေ့ည7နာရီထုတ်ပြန်ကြေညာဖော်ပြထားပါတယ်။မနေ့ညကစစ်ဆေးပြသခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 3,360 ထဲမှာနောက်ထပ်ပိုးကူးဆက်သူတွေတွေ့ရှိရတာပါ။မနေ့မနေ့7နာရီထုတ်ပြန်ကြေညာသေဆုံးသူ9ဦးညနေ9နာရီထုတ်ပြန်ကြေညာသေဆုံးသူ19ဦးရှိတဲ့အကြောင်းဖော်ပြထားတာကြောင့်ဒီကနေ့ထုတ်ပြန်ကြေ3ကမှသေဆုံးသူပေါင်း24ဦးထပ်တိုးပြီးစုစုပေါင်းသေဆုံးသူ184ဦးရှိပြီဖြစ်ပါတယ်။ည7နာရီထုတ်ပြန်ကြေညာပါတဲ့သေဆုံးသူ2ဦးမှာ2ဦးဟာပေါင်ကြီး COVID-19 ကုသရေးဌာနမှတက်ရောက်ခဲ့သူအသက်86နှစ်အရွယ်အမျိုးသားဖြစ်ပြီးနောက်တစ်ဦးကရန်ကုန်နောက်ပိုင်းဆေးရုံကြီးမှတက်ရောက်ခဲ့သူအသက်အရွယ်40အမျိုးသားလူနာဖြစ်ပါတယ်။မနေ့ကတွေ့ရှိခဲ့တဲ့ပိုးကူးဆက်သူလူနာသေ598ဦးအပါအဝင်အခုဆိုရင်မြန်မာနိုင်ငံမှာ COVID ရောဂါကူးစက်ခံရသူစုစုပေါင်း9112ဦးရှိပြီဖြစ်ပါတယ်။ဒီကနေ့မှဆေးရုံကဆင်းခွင့်ရသူ136ဦးရှိလို့ဆေးရုံကဆင်းသွားသူစုစုပေါင်း2519ယောက်ရှိပြီဖြစ်တယ်လို့စက်တင်ဘာလ24ရက်က25ရက်24နိုင်ရက်အတွင်းစောင့်ကြည့်လူနာကလည်း445ဦးတိုးလာပါတယ်။ဂျပန်နိုင်ငံမှာရက်ရှိနေထိုင်ခွင့်ရရှိထားသူနိုင်ငံသားတွေကိုအောက်တိုဘာလကစပြီးဂျပန်နိုင်ငံအတွင်းပြန်လည်ဝင်ရောက်ခွင့်ပြုမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒဆူကာကတောက်ကြနေကကြေညာလိုက်ပါတယ်။အဲဒီလိုပြန်လည်ဝင်ရောက်ခွင့်ပြုမယ်သူတွေတွေကျောင်းသားတွေပါဝါမှာဖြစ်ပေမဲ့ခီးသွဲဧည့်သည်တွေကိုတော့ဝင်ခွင့်ပြုအောင်မှာမဟုတ်ပါဘူး။ဂျပန်ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကန့်သတ်ချက်တွေကိုတည်တည်တတ်ချက်ချပေးလိုက်တာကိုပြသလိုက်တာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်ဦးမော်လာစေဖို့နိုင်ငံတကာခီးသွဲလာမှုကိုပြန်ဖွင့်ပေးဖို့ကမဖြစ်မနေလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ဆူကာကပြောပါတယ်။အခုစီစဉ်ရဂျပန်နိုင်ငံအတွင်းတနစ်တာဝင်ရောက်ခွင့်ပြုမယ်နိုင်ငံသားဥယျာဉ်ကို1000အထိသာကန့်သတ်ထားမှာဖြစ်ပါတယ်။ဂျပန်နိုင်ငံကဒေါ်လာစင်နိုင်ငံပေါင်း159နိုင်ငံကနိုင်ငံသားတွေဂျပန်နိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာပါ14ရက်အတွင်းအဲ့ဒီနိုင်ငံတွေကိုတွားရောက်ပြီးဂျပန်နိုင်ငံကိုရောက်လာသူတွေကိုလည်းဝင်ရောက်ခွင့်မပြုပါဘူးဒါပေမဲ့နိုင်ငံသားတွေဝင်ရောက်ခွင့်ကိုတဖြည်းဖြည်းချင်းခွင့်ပြုနေရမှာဂျပန်နိုင်ငံတွင်းအမြဲတမ်းနေထိုင်ခွင့်ရသူနိုင်ငံသားတွေကိုစက်တင်ဘာလအတွင်းပြန်လည်ဝင်ရောက်ခွင့်ပြုခဲ့ပါတယ်အိန္ဒိယနဲ့နေဇာမြန်မာပိုင်းနဲ့ထဲကနေလှုပ်ရှားနေတဲ့အိန္ဒိယခွတ်ထွက်ရေးလက်နက်ကိုင်တပ်ဖွဲ့တွေစကန်းချာယာနယ်မြေတွေကိုဖြောင်းရွှေ့ဖို့ပြင်ဆင်နေတာကိုအိန္ဒိယထောက်လိုက်ရေးသတင်းတွေအရသိရှိရကြောင်းအိန္ဒိယနိုင်ငံထုံး Hindustan Times သတင်းစာကပြောပါရယ်အဲ့ဒီအထက်အာတန်လွတ်မြောက်ရေးတပ်ဦးအဖွဲ့နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ကွဲနှစ်ဖွဲ့တို့ပါဝင်ပြီးပြည်ကြက်လာရီတဲ့မြန်မာစစ်တပ်ရဲ့ပုံမှန်လှုပ်ရှားမှုတွေကြောင့်နေရာပြောင်းရွှေ့ဖို့ပြင်ဆင်နေကြတာလို့လည်းပြောပါရယ်အိန္ဒိယနောက်မြောက်ပိုင်းကအဲ့ဒီလက်နက်ကိုင်ကေတာတွေဟာအရင်တုန်းကလည်းမြန်မာစစ်တပ်လှုပ်ရှားမှုတွေရှိတိုင်းဘေးကင်းရာကိုပြောင်းရွှေ့ကြတာဖြစ်တယ်လို့အမြင့် follow သူစုဘူးတောင်းချမ်းမှုတံပြန်နေနေတာဝန်ရှိသူတို့ကပြောကြောင်း Hindustan Times သတင်းစာကပြောပါရယ်ပြည်ကြက်နှစ်တွေတဲ့အိန္ဒိယနဲ့မြန်မာစစ်တပ်တို့ပူးပေါင်းဆင်နွှဲတဲ့စစ်စင်ရေးတွေပုံများလာတဲ့ကြောင်းတဘုံလက်နက်ကိုင်တပ်ဖွဲ့တွေအတွက်အခက်အခဲကြုံတွေ့ရကြောင်းဒါပေမဲ့တခြားနေရာတွေကိုပြောင်းရွှေ့နိုင်ခဲ့ကြောင်းလည်းအမည်မဖော်လို့သူအရာရှိကပြောပါရယ်အိန္ဒိယနောက်မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တွေဟာလောလောဆယ်ကာယောဂါကြောင်းအလုပ်လက်မဲ့များပြားလာတဲ့အခြေအနေကိုအခွင့်ကောင်းယူပြီးတပ်သားစုဆောင်မှုစ조사နေတယ်လို့လည်းထောက်လိုက်ရေးသတင်းတွေကပြောပါရယ်ထောက်လိုက်ရေးသတင်းတွေကလက်နက်ကိုင်တပုံတပ်ဖွဲ့တွေရဲ့လှုပ်ရှားမှုကိုသာဦးစားပေးအစီရင်ခံထားပေမဲ့လူကြုံရေးတပ်ဖွဲ့ဝင်တွေပေါ်တိုက်ခိုက်လာနိုင်တဲ့အန္တရာယ်ကလည်းပိုများလာနေကြောင်းတောင်းကျက်သူတံမြန်နေနေအိန္ဒိယတာဝန်ရှိသူတို့ကပြောပါရယ်ဒေသတွင်းနဲ့နိုင်ငံတကာမှာတည်ငြိမ်မှုရရှိစေရေးဂျပန်နဲ့တရုတ်နိုင်ငံအကြားအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ဆောင်သွားဖို့တရုတ်သမ္မတရှီဂျင်းပင်နဲ့သဘောတူညီခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်တေယိုရှိဟိဒေဆူကာကပြောပါတယ
်။私からは日中の安定は二国間だけでなく
ဂျပန်နဲ့တရုတ်ဆက်ဆံရေးတည်ငြိမ်မှုကနိုင်ငံအတွက်သာမကဘူးအ အင်းဒီချင်းနိုင်ငံတွေနဲ့နိုင်ငံတကာအတွက်လည်းအရေးကြီးကြောင်းကိုသမ္မတရှီဂျင်ပင်ကိုပြောခဲ့ကြောင်းဒေသတွင်းနဲ့နိုင်ငံတကာမှရင်ဆိုင်နေရတဲ့စိတ်ကောက်မှုတွေကိုဖြေရှင်းဖို့ဒီနိုင်ငံကအစိုးရပုဂ္ဂိုလ်တွေအကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဆူဂါက NHK သတင်းဌာနကိုပြောကြားသွားတာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်တေယိုရှီဟိဒေဆူဂါကတောက်ကြနေကသမ္မတရှီနဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်။အဲဒီလိုစကားပြောရမှာသမ္မတရှီကဂျပန်နဲ့တရုတ်နဲ့နိုင်ငံကြားကျဲပြောတဲ့ဘုံကျိုးစည်းဝါးရှိသလိုပူးပေါင်းဆောင်ရွက်ရေးနယ်ပယ်ကလည်းကြီးကြီးမားမားရှိနေကြောင်းဒါကြောင့်ကုန်ပစ္စည်းထောက်ပံ့ရေးဖြစ်စဉ် supply chain တည်ငြိမ်မှုအရေးနဲ့ပိုလဲတဲ့ယင်းသည့်မြို့နယ်မှာပတ်ဝန်းကျင်ကိုနှစ်နိုင်ငံပူးတွဲထိန်းသိမ်းသွားဖို့ညှော်လင့်မိတယ်လို့ပြောကြောင်းတရုတ်နိုင်ငံပိုင် CCTV သတင်းဌာနကပြောပါရယ်ဒီလာတဲ့ဂျပန်ဝန်ကြီးချုပ်တစ်ဖြစ်လာသူဆူဂါကပြီးခဲ့တဲ့ဒီနေ့ကနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တယ်လီဖုန်းကတစ်စီစကားပြောခဲ့ပါသေးတယ်။ဝန်ကြီးချုပ်ဆူဂါအနေနဲ့လက်တလောဆက်ဆံရေးတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံစလုံးနဲ့ဆက်ဆံရေးပြေလည်အောင်ဆောင်ရွက်ဖို့လိုအပ်မှာဖြစ်ပါရယ်ဒီနေ့အစောပိုင်းကသမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်လက်ပတ်ဖို့ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးစဉ်ပြတ်သိမ်းလိုက်ရပါတယ်။တောက်ကြနေကစကားပြောရမှာတော့တရုတ်သမ္မတဂျပန်နိုင်ငံကိုလာလေရေးကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ဝန်ကြီးချုပ်ဆူဂါကပြောပါရယ်ခင်ဗျာနေ့ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်တဲ့အတီးပြူလူနာအရေးအတွက်တိုးလာတဲ့အခြေအနေကြောင့်ပြည်နယ်နဲ့တိုင်းလေးခုကမြို့နယ်တချို့မှာ stay at home နေအိမ်မှာပဲနေကြဖို့အမိန့်ကိုအစိုးရကထုတ်ပြန်လိုက်တဲ့အကြောင်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာစက်တင်ဘာ25ရက်တောက်ကြနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်တဲ့အတီးပြူလူနာပေါင်း969ဦးရှိပြီးသေဆုံးသူက24ဦးရှိခဲ့တာပါအဲ့ဒီတည်းမှာရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်ပြီးရင်အေရဝတီတိုင်းမန္တလေးတိုင်းနဲ့မွန်ပြည်နယ်တွေမှာကူးစက်မှုများလာတာတွေ့ရပါတယ်။ဒါကြောင့်မွန်ပြည်နယ်မှာ2မြို့နယ်မန္တလေးတိုင်းမှာ3မြို့နယ်ပဲခူးတိုင်း3မြို့နယ်နဲ့အေရဝတီတိုင်းက3မြို့နယ်တို့ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ကိုဝေးကြောင့်မြန်မာနိုင်ငံတွင်သေဆုံးသူများလာတဲ့အတွက်သတိရှိကြဖို့နဲ့စိုးရိမ်သင့်သလောက်သာစိုးရိမ်ကြဖို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးဘဟုကောမဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်သူကိုအတိပေးတင်ပြတဲ့တောက်ကြနေမိကုံးမှာပြောကြားသွားပါတယ်
။အခုဟာနေဆုံးမှုနှုန်းကနည်းနည်းတော့မြင့်တက်လာပါတယ်။အရင်တော့1.4ကနေပြီးတော့အခု1.6အထိမြင့်တက်လာပါတယ်။တိတ်အများကြီးမြင့်တက်လာတာလည်းမဟုတ်ပါဘူး။သို့သော်ညာလည်းစိုးရိမ်သင့်သလောက်တော့စိုးရိမ်ပါ။တတိရောရှိပါ။စိုးရိမ်မလွန်ပါနဲ့။အစိုးရိမ်လွန်ခြင်းအဖြစ်ကုခန်စွာကြပါတယ်
။မွန်ပြည်နယ်မှာတော့ဘီလင်းမြို့နယ်အခြေအနေကစိုးရိမ်စရာကောင်းပြီးမော်လမြိုင်မြို့ဘက်မှာကူးစက်မှုအနှဲငယ်ရောလာတယ်လို့မွန်မျိုးသားပါတီရဲ့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်သူဒေါက်တာမင်းစိုးလင်းကပြောပါတယ
်လို့တဲ့မွန်ပြည်နယ်ကအဲဒီဒီနေ့အချိန်ကတော့တနေရာထဲမှာကွက်ဖြစ်နေတော့ဆွေးဆံကြမှာရှိပါတယ်ဆိုတော့မွန်နိုင်ငံကတော့တိတ်အစိုးရတော့မဟုတ်ပါဘူးပြည်နယ်ဆွေးနွေးကြတဲ့မှုကတော့ဟိုကျူတဲ့အကောက်ကြီးမြို့ပိုင်းတော့လက်ထက်နဲ့ပိုင်းထိတော့မရောက်ပ
ါဘူးမွန်မယ်မြို့မှာအသွားလာ6ကတ်နေပြီးစစ်တောင်းတရာဒွန်သမိတရာစတဲ့မြို့အဝင်ထွက်တရာတွေကိုညအချိန်ပေးမဖြတ်တော့ပဲပိတ်ထားလိုက်ပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မော်လမြိုင်မြို့ကန်တွေကြားနှကောင်းစီတပ်ဖို့ကအစပေါ်ယုံမှုတွေရှိခဲ့တယ်လို့မြို့ကန်ဦးလှမင်းကပြောပါတယ
်အဓိကတော့ဘီလင်းမော်ဘီလင်းမာကဆက်ယုံတစ်ခုအဲဆက်ယုံမှာပူတွေ့ပြီးတော့ဝန်ထမ်းအရာတွေကိုကူးတယ်မိသားစုတွေကူးတယ်ဆိုတော့ဘီလင်းမာနည်းနည်းများလာတော့ဒီတရက်နှစ်ရက်မှာမော်လမြိုင်မြို့မှာရောလာပြီပြင်းတဲ့ပတ်လောက်ကတော့ဖြစ်ရဲရွှေတောင်ရက်နဲ့စစ်ကဲကုန်းရက်ွက်မှာပုံများသွားတယ်ပြောမယ်ဆိုလို့ရှိရင်အခုနောက်ရက်ွက်တွေမှာတယောက်စားနှစ်ယောက်စားတွေဖြစ်တာလေရန်ကုန်ကလာတဲ့လူတွေကြီးပဲမော်လမြိုင်မှာတော့ပြီးခဲ့တဲ့တပတ်ဆယ်လာစပြီးတော့လေအပြင်မှာထွက်တဲ့လူမှာလူ10ယောက်မှာ9ယောက်လာမတ်စတာတာတော့ပြန်တွေ့ရတယ်အရှိပိုင်းတွေတော့မတ်စတာတာရော့ဒီရော့ရဲ့ဖြစ်ခဲ့တယ
်မန္တလေးတိုင်းမှာတော့ဈေးကုမ္ပဏီတစ်ခုနဲ့ဟိုတယ်တစ်ခုတို့ကနေကူးစက်ပြန့်နှံ့သွားတာလို့အောင်မြေသာဇံမြို့နယ်မှာနေတဲ့ကျောင်းဆရာဦးညွန့်လွင်ကပြောပါတယ
်ဆိုင်ဒါသာမှာပေါ်တော့ကားကြိတ်ရှိတယ်အေးအေးဈေးကုန်ကြီးရတဲ့ဆိုင်ဒါသာနဲ့မှာပဲရှိနေတာဟင်ဒီရန်ကုန်နဲ့ထိပ်ပြခဲ့တဲ့ဈေးကုန်ကြီးကဒရိုင်ဘာကနေစအဲ့လိုသွင်းတာဟိုကတော့ဟိုတမန်လေးကတော့လည်းဒီလိုပါပဲအဲ့လိုဖြစ်တာပဲအဲ့ဒါတော်များသွားဈေးကျိုဆိုတာလူသွားလူလာတွေကဒါများတယ်နောက်ကျွန်တော်ရေသာဝန်သေးလည်းရှိတယ်အဲ့လူသွားလူလာလည်းများတယ်နောက်မျိုးလည်းကောင်းလည်းဖြစ်နေတာဟုတ်လားဒီကလေးမလိုက်နာလို့ဖြစ်နေတယ်ကဲပြည်သူရပုံဝင်မှုကတော့ရင်ကားတဲ့ဆိုင်အများကြီးညှင်းတက်သွားတာပေါ့နော
်ကျမကြီးနဲ့အာကစားကြီးဝန်ကြီးဌာနကတော့ ကိုဗစ်ကူးစက်မှုနဲ့သေဆုံးမှုစင်းကိုတနေ့နှစ်ကြိမ်ကနေ၃ကြိမ်အထိစည်ရင်းခွဲထုတ်ပြန်နေတဲ့အတွက်ကူးစက်မှုသေဆုံးသူအရေအတွက်နဲ့ပတ်သက်ပြီးပြည်သူတွေကြားမျက်စိလည်နေရတယ်လို့လူမှုကွန်ရက်တွေမှာရေးသားဝေဖန်ကြပါတယ်။စနေမ25တောက်ကြညာ၈နာရီသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း9100ကျော်ရှိပြီးသေဆုံးသူ184ဦးရှိသွားပါပြီခင်ဗျာ
။စစ်တော်ဝင်းမြမှာမြန်မာနိုင်ငံမှာကိုဗစ်ရောဂါဖိုးတွေ့သူတွေအရှိန်ဟုန်နဲ့တက်လာချိန်မှာအထူးသဖြင့်ရန်ကုန်မြို့မှာတန်ကားတော်တချို့ပါကူးစက်ခံရပြီးဓာတ်ခွဲကန်းစစ်တာတချို့လည်းအလျင်မမီတာနဲ့အနက်မရတဲ့တန်ရာလူနာတွေကိုထိနိုင်မှုရုန်းကန်ရတာတွေရှိလာနေပါတယ်။ဒါတွေကိုဘယ်လိုကင်ကွယ်မလဲဆိုတာကိုကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးနဲ့ရန်ကုန်တိုင်းမှာကျန်းမာရေးကိုပါတွဲကန်ရတဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုမေးထားပါတယ်။အခုနောက်ဆုံးအင်းစိန်ရွာမှတန်ကားတော်စာသင်တိုင်းမှာရုတ်တရက်ရက်ဆက်ပိုးတွေ့ခဲ့ပုံကိုဒေါက်တာသန်းနိုင်စိုးကအခုလိုဆရှင်းပြပါတယ်
။ဒေါက်တာသန်းနိုင်စိုးရွာမှဆရာရဲ့22ရက်နေ့မှာစပြီးရစ်တယ်ပေါ့နော်။ဒီနေ့မှာ12ဦးတွေ့တယ်။23ရက်နေ့မှာ63ဦးတွေ့တယ်။24ရက်နေ့မှာကျတော့189ဦးတွေ့တယ်ပေါ့နော်။အဲအားလုံးပေါင်း993ဦးစစ်တဲ့ထဲမှာ354ဦးတွေ့တယ်ပေါ့။အဲထဲမှာမှဒီ22 23မှာထွက်တဲ့85ဦးကတော့တမလို့အသေးစိတ်ဦးမှာဟုတ်တယ်ပေါ့နော်24ရက်နေ့မှာထွက်တဲ့289ဦးကတော့တောက်တော်ကြီးဓမာယုံပေါ့ဒီဓမာပေါ့နော်အဲကလေးစေယုံပေါ့
ဒီနေရာမှာအခုလို့ဇက်တိုက်ချက်ချင်းပိုးတွင်တော့မြင့်တက်လာခဲ့တာကဘာကြောင့်ဖြစ်နိုင်ပါလဲလို့မေးရမှာဒေါက်တာသန်းနိုင်စုကအ
ခုဆက်မှုကတော့ဆရာတို့ကစာတင်တိုင်းဆိုတော့လေဒီအထင်းမှာကျတော့သူနဲ့သူခံနီးကပ်တဲ့အနေထားတွေပေါ့ဆရာဒါကလည်းရှိနေတာပေါ့နော်နောက်ဆုံးဖုံးပြီးတဲ့အချိန်တွေပါလေကျတော့လေအတင်တိုင်းဆိုတော့ဒါအများပေါ့နော်မက်ချီပါရင်မရှိပဲနဲ့ပေါ့နော်ဒီကက်တဲ့အနေထားရတိုင်းရှိနေတာပေါ့
ဒါကြောင့်မို့ဆက်ကူးဆက်မှုတွေမဖြစ်ဖို့အရက်ပဲကျန်းမာရေးဝန်ကြီးဌာနနဲ့တက်မတော်ဘက်တွေပူးပေါင်းပြီးမနေ့ကကာကွယ်ထိန်းချုပ်တာတွေသွားလုဆောင်ခဲ့တယ်လို့ဒေါက်တာသန်းနိုင်စုကဆက်ပြောပါတယ်ဒါအပြင်လူမှုရေးဝန်ကြီးဦးနိုင်ငယ်လင်းကလည်းဒီနေ့မှာအင်းစိန်ရွာမှကျောင်းကိုသွားပြီးကူညီပေးဖို့ရှိတယ်လို့ဆိုပါတယ်
တိုင်းသာသနာရေးမှုနဲ့ခရိုင်အုပ်ချုပ်ရေးနဲ့ကျွန်တော်နဲ့ပေါ့အဓိကဥဆောင်ပြီးတော့ဒါဆရာတော်ကြီးကိုတောက်ဖို့မယ်ဆရာတော်ကြီးတွေပါလို့အပ်လေတော်ရတဲ့ဟာလည်းကျွန်တော်ဖြည့်ဆည်းပေးမယ်ပြီးလို့ရှင်ဆရာတော်ကြီးတွေကိုယ်တိုင်ကကျမ်းမာရေးညွှန်ကြားချက်တွေနဲ့အညီဖြစ်နိုင်အောင်ပေါ့နော်အဓိကတော့ထပ်ပြီးတော့မပြန့်ပေါ်မကူးဆောက်အောင်ပေါ့ကျွန်တော်စူးစမ်းပေးပါအောင်ကြာ
အခုလိုအချိန်မှာလူနာရီရုတ်တရက်ဇက်တိုက်များလာနေတာမို့တခွဲကန်းပိုးစစ်ဆေးမှုတွေလည်းအလင်းမမီတာကြောင့်ပိုးတွေ့သူနဲတဲ့သူတွေကိုခိတ္တမစစ်တော့ပဲပိုးများစွာတွေ့သူတွေကိုအဓိကစစ်မယ်လို့ဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ
်ကွာရန်တင်းစင်တာတွေမှာကျွန်တော်တို့ရှိရဲ့လုံအောင်ပေါ့နော် 2.99 လောက်ပဲရှိရဲ့ retirement စီပါလေအဲတစ်ဖက်ကလည်းဒီကျွန်တော် PUI တို့ contact တို့မှာကြာတော့အများအများတယ်ပေါ့နော် 40 ခိုင်တုန်းထက်တောင်ရှိတယ်။နောက်မှကျွန်တော်တို့ဒီ quarantine center တွေကစစ်တဲ့ဟာကိုခဏလောက်3ရက်လောက်ခဏနားမယ်။ဒီအခါကျရင် PUI တို့ contact တို့ဦးစားပေးပြီးဆက်မယ်ပေါ့။ဘလို့ဆိုတော့အဲ့လိုလေးနဲ့ခဏလေး quarantine center မှာတွေ့ရတော့တွေ့ရခိုင်တုန်းအောက်ပဲရှိတော့သူခဏလေးထားမယ်ပေါ့နော်။သူကလည်း quarantine center မှာ14ရက်ပြည့်ပို့ရတယ်အခုဆက်နေတော့ပြစ်သွားတဲ့ data ကို
အဲ့ဒီတော့နောက်ပိုင်းမှာရောအလျင်မီအောင်မြန်မြန်စစ်နိုင်ဖို့ဘလို့ season ရှိပါလေလို့မေးရမှာဒေါက်တာသန်းနိုင်စိုးကအမြန်စစ်နိုင်တာတွေလည်းမှားထားတယ်လို့အခုလို့ဆိုပါလေ
။ကျွန်တော်ကိုရီးယားနေပြီးတော့ rapid test antigen ပေါ့သူကကျွန်တော် antigen test နဲ့တိတ်ပေါ့နော်။အဲ့လေကိုရီးယားလည်းလူရဲ့တိုင်းလည်းရှိရပါတော့အဲ့တော့ကျွန်တော်မကြခဲ့တော့ပါပါတော့ကျွန်တော်ဒီလကုံတော့မှန်းလာတယ်ပေါ့
ဒီနေရာမှာတန်တရားလူနာဖြစ်တဲ့အနံ့ပြောက်သူတို့ချို့အိမ်ပြန်လွတ်နေရတဲ့အနေအထားကိုထိနိုင်ဖို့ဒီအနံ့ပြောက်စောင့်ကြည့်ရေးစခန်းတွေအတွက်တိုင်းစင်ကနေမြို့စင်နဲ့မြန်မြန်များများလုပ်နေပြီလို့ဦးနိုင်ငံလင်းကရှင်းပြပါတယ
်တိုင်းစင်ကနေပြီးတော့စီမံခန့်ခွဲတဲ့အစီအစဉ်နေပြီးတော့မြို့နယ်စင်စီဗီယာဂျူတွေကိုဒီအနံ့မရတဲ့လူတွေထားဖို့ကျွန်တော်တို့အနော်စီယာစင်တာပေါ့အနော်စီယာစင်တာနောက်ပြီးတော့တူယူဝိုင်စင်တာတွေခေါ်တာပေါ့နော်အဲဒီစင်တာတွေကိုကျွန်တော်တည်ထောင်မယ်ပြီးလို့ရှိရင်အဲဒီလမ်းမရတဲ့လူတွေထည့်မယ်အဲဒီမြို့နယ်ဆင်အစီအစဉ်ကြီးတွေကိုကွန်တက်တွေထားမယ
်တကယ်တော့ဒီကိုဗစ်သန္ဓေရရှိသူတွေရန်ကုန်မှာရုတ်တရက်များလာတာကြောင့်အသွာလာကန့်သက်စခန်းတွေမှာအခုလက်ရှိလူပေါင်း 13,000 နီးပါးကိုလက်ခံထားရတယ်လို့ဦးနိုင်ငံလင်းကဆိုပါတယ်ခင်ဗျကျွန်တော်ဝင်းမင်ပါ
ကျမဆုမမရှင်ကိုဗစ် -19 ကာလစင်ကာပူရဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေနဲ့အညီထောင်ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ရေးပြင်ဆင်နေကြတဲ့အကြောင်းပြောပြပေးကြပါမယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်အောက်တိုဘာလဇန်ကနေစလို့ပြည်ပနိုင်ငံအခြေဆိုင်မြန်မာတန်ရုံတွေကောက်စစ်ဝင်ရုံအမြဲတမ်းကိုယ်စားလှယ်ရုံတွေမှာပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်မဲစပေးကြတော့မှာဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီနေထိုင်တဲ့စင်ကာပူနိုင်ငံမှာလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ပြည်내နဲ့တိုင်းအ lai me pe kwe shi du si yin ni Singapore naing ngan sa ya myama tan yong ga sa tin thauk pyan ni ba de COVID-19 ka yoga kala Singapore naing ngan ye jan ma ye si kan tat mat chat de ne a ni Singapore yaw myama naing ngan da de sanit de ja me pe nai ye Singapore myama tan yong ne Singapore yaw myama lu mu phwe si de bwai mon pu paung chu tin pyin sin ni ja ba de lu myama club Singapore ye ukatha u bo bo win ga VOA myama bai ngu pyo pya ba de
ye we yaw myama ri me pe bu twe ဒီရုပ်ဘွယ်ကော်မရှင်ကစစ်ပြီးတော့နိုင်ငံသားစစ်တစ်ဖြစ်တဲ့ကြောင့်မပေးနိုင်ဘူးရှိတဲ့အကြောင်းကိုဝီစီအန်နေပြန်ပို့တာသူပထမဆုံးရောက်လာတိုင်းခုနှစ်တိုင်းနဲ့ပြီးခုနှစ်ပြီးနယ်ကိုရောက်တော့၃ဘုံတပ်ပုံလောက်ရောက်လာ2000ကျော်လောက်ရောက်ပဲဖြစ်တယ်ဒုတိယဆုံးက28နေရောက်မှာအဲဒီ3000ကျော်တဲ့ကအကုန်လုံးနှီးပါလောက်မပေးခွင့်ရှိတယ်ရှိတော့တိုင်းကဘာလို့လဲဆိုတော့မေးကြီးပေးမယ့်နေ့ကအော်တိုဝါတရက်ကနေဆက်ချဲနေပြီဒီ3000ကျော်ကိုမပေးဖို့အတွက်အကြောင်းကြားတဲ့ခါမှာစင်ကာပူဆိုရလေဒီကိုဗစ်social distancing တော့ regulation တွေရှိတော့အဲ့ဒီ regulation ကို lighten ပါမယ်ဆိုတော့ကန့်တချက်တောင်မှမြန်မာတိုင်းရုံးမှာ300ကျော်ပဲပြီးမယ
်အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ18ရက်နေ့မနက်9နာရီကနေညနေ5နာရီထိသတ်မှတ်ကာလအတွင်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးကြမယ့်အချိန်မှာလာရောက်သူအလုံးကိုအပူချိန်တိုင်းတာစစ်ဆေးမှာဖြစ်ပါတယ်သတ်မှတ်အပူချိန်ကျော်လွန်သူတွေကိုတော့တရုံတွင်းကိုဝင်ရောက်ခွင့်ပြုမှာမဟုတ်တယ်လို့စင်ကာပူနိုင်ငံရဲ့ COVID-19 ထိန်းချုပ်ကာကွယ်ရေးအစီအမံအရလူစုလူဝေးဖြစ်ပေါ်ခြင်းမရှိအောင်စနစ်တကျဆောင်ရွက်ကြဖို့ကိုလည်းစင်ကာပူမြန်မာတန်ရုံးကတတိပေးနှိုးဆော်ပါတယ်။စင်ကာပူရောက်မြန်မာလူမှုအဖွဲ့အစည်းကစေတနာဝန်ထမ်းတွေကလည်းမဲပေးမဲ့နေ့တွေမှာဝိုင်းဝန်းကူညီကြမယ်လို့ဥပဘိုလ်ဝင်းကပြောပါတယ်
။ဒီမဲပေးနိုင်ကိုရှိတဲ့ပုံစံကဖြည့်ထားတဲ့လူအလုံးကျူယူရမယ်။ကျူယူပြီးတော့အော်တိုဝါ၁ရက်ကနေ၁၈ရက်အတွင်းကိုဘယ်လိုကျူယူရလဲဘလို့မဲပေးဖို့အစီအမံလုပ်မလဲဆိုတာတွေကိုမြန်မာကလပ်တို့တခြားဟိုလူမှုရေးဖွဲ့စည်းတွေကအခုပြင်ဆင်နေကြတယ်မဲယုံဖွင့်မှာက9နာရီရက်နေ့ညနေ9နာရီခွဲပြီးပေါ့2နာရီတစ်စလော့အဲ့တော့4ဘိုင်းပိုက်ပြီးတော့8နာရီမဲပေးမယ်အဲ့တော့တန်ရုံးရဲ့အပြည့်ဘက်မှာရှိရဲ့မြန်မာလူဖွဲ့စည်းတွေက volunteer 10လောက်ရှိမယ်မာစတာဖို့ပြီးဖို့ဦးချိန်တိုင်းဖို့ကိစ္စတွေမဲပေးပြီးဒီပြီးပြီးဒီအထိအဲ့ဒီ volunteer တွေလုပ်ပြလိမ့်မယ်အဲ့တော့အင်ပေါ်လေးတွေခွင့်ယူပြီးတော့ပြင်ဆင်ထားဖို့လိုတယ်ကလေးတိန်းတွေကလေးတွေပါပါလာတူတွေလည်းဖိမိပါတယ်ဒီ pandemic situation ရအဲ့အရာတွေပြင်ဆင်ထားဖို့လိုတယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကညပါအိပ်ပြီးတော့လူထောင်ချီတန်းစီမဲပေးခဲ့ကြတဲ့စင်ကာပူမှာအခုကာယောဂါကာလမှာလည်းစီကန်တကြမဲပေးနိုင်ကြဖို့စင်ကာပူရောက်မြန်မာနိုင်ငံသားတွေပြင်ဆင်နေကြတယ်လို့စင်ကာပူရောက်မြန်မာတူဖြစ်တဲ့ကိုအောင်လင်းထွတ်ကပြောပြပါတယ
်ဒီစင်ကာပူရောက်မြန်မာတွေကလေအရင်စီကန်ကြည့်ကြပါရဲ့ COVID-19 ကိုလည်းနှစ်ခုတွေ့တွေ့ရင်ဆိုင်ခဲ့ရပြီဆိုတော့လေနေသူတွေကလည်းဒါကျွန်တော်တို့လိုင်းနာနေတဲ့ကိစ္စပဲဆိုတော့လေမြန်မာ volunteer အဖွဲ့တွေပေါ့လေအဲသူတို့အဖွဲ့စည်းတွေကလည်းအားကြဖို့ကောင်းတယ်သူတန်ယုံကိုသူတို့သွားတဲ့ကောင်တွေအားနေချက်တွေအားသာချက်တွေလုံနိုင်နိုင်မလုံနိုင်နိုင်သူတို့ထောက်ပြနိုင်နေပေါ့လေတန်ယုံကလည်းဟိုးတုံးနေတာကျွန်တော်ခင်ဗျာမှရှိရဒီ volunteer အဖွဲ့တွေနဲ့သူတို့လုံတဲ့လေ့ကျင့်ရလည်းရှိနေပြီသားဆိုတော့လေအောင်မြန်မာပါ
ဒီပါရောက်မြန်မာနိုင်ငံသားတွေချုပ်တင်မဲပေးကြတဲ့အချိန်မှာမြန်မာတန်ယုံရဲ့ပရဝန်အတွင်းမှာပဲဖြစ်စေခိုင်900အတွင်းမှာပဲဖြစ်စေမဲပေးဖို့မဲမပေးဖို့တိုက်တွန်းနှိုးဆော်တာနောက်ပါတီအလံခေါင်းစည်းအင်ကြီးတွေဝတ်လာပြီးတော့အတန်ချက်ဆက်သုံးအော်ဟစ်ခိုက်ရန်ဖြစ်တာစတာတွေနိုင်ငံဂုံထိခိုက်အောင်မလုပ်ကြဘူးနဲ့ချုပ်တင်မဲပေးမဲ့သူတဦးကိုပဲဝင်ခွင့်ပေးမှာဖြစ်ပြီးလူစုလူဝေးနဲ့အစားအသောက်ဝင်ငှတာတွေမလုပ်ကြဘူးမြစ်တာရက်ခန့်ကြောင်စင်ကာပူမြန်မာတန်ယုံကစက်တင်ဘာလ22ရက်နေ့ကအကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမမ
မြန်မာနိုင်ငံနေရအချုံမှာမကြတဲ့ခင်ကမိုးများပြီးရေကြီးမြေပြိုမှုတွေကြုံခဲ့ရသလိုနောက်ထပ်လည်းကြုံရနိုင်တဲ့အန္တရာယ်ရှိနေသေးတယ်လို့မိုးလေဝါဒပညာရှင်တို့တတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနုံပါမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်ရှိခုမှနေရအနှံ့မိုးထချုံရွာနိုင်ပြီးစကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှနေရတချို့မိုးကြီးနိုင်တယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားပါတယ်။မိုးများရေကြီးရာကမြေပြိုမှုအန္တရာယ်တွေရှိနိုင်ကြောင်းလဲမိုးလေဝသနဲ့ဆက်လက်ပြည်သားညွန်ကြားရေးဦးစီးဌာနဒုတိယညွန်ကြားရေးမှူးဦးလထွန်းကပြောပါတယ
်။မြေကံမပြူလာတော့ဒါတော့မြေတက်လာရင်တော့မြေနဲ့ကြားလာရင်တော့ကံမပြူတဲ့အနေအထားရှိတဲ့အခါကျတော့မိုးကတော့ဟိုရာသီဥတုဆိုအားအဲတိထာမျိုးတော့မရှိပြန်လဲဆိုတော့ပြောတဲ့ဒီမိုးများတဲ့နေသားတဲ့ဒီဝိညာဉ်ပိုင်းနဲ့ရှိသေးတဲ့အခါကျတော့မြေချောင်းတစ်လျှောက်မှာတော့နည်းနည်းသတိထားမှာပေါ့လေမြေရတော့ဆိုးတော့ရောက်တယ်လေအရင်မှရောက်တဲ့မြေတော့မရှိဘူးပေါ့လေအဲမြေချောင်းတစ်လျှောက်မှာရှိတဲ့အရာဝီမြေနဲ့ချင်းချင်းပေါ့လေဒီကအဲ့ဖက်
မြန်မာနိုင်ငံမြောက်ပိုင်းမှာအနောက်ဘက်ကလာတဲ့လေပိုလှိုင်းတချို့ကြောင့်ကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းအပါအဝင်ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာမိုးများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီတစ်ပတ်ထဲမှာပဲမွန်ပြည်နယ်မြို့တော်မြို့နယ်ကတုံးပေါ်ကျေးရွာမှာတူးမြောင်ရေတိုက်စားပြီးပေ60လောက်ကမ်းပါပြိုကျမှုဖြစ်ပွားခဲ့ပါတယ်။ မြေပြိုမှုကြောင့်ဒေသခံ140ကျော်ကိုဘေးလွရန်ပြောင်းရွှေ့လိုက်ရတယ်လို့လည်းမုတုံမြို့နယ်မိသားဦးစီးမှုဦးမြင့်ဦးကပြောပါတယ်
အိမ်သုံးလုံးဟာပြိုကျတဲ့နေရာလေးနဲ့ကမ်းပြိုတဲ့နေရာလေးနဲ့နှီးနေတာနှီးသွားတဲ့အတွက်ကျွန်တော်တို့ကဟိုဟာရွှေ့ပေးလိုက်တာသူနဲ့တဆက်တည်းတည်းရှိနေတဲ့အင်ရှင်30ကအိမ်တွေကိုကျွန်တော်တို့ကမရွှေ့ဘူးအိမ်တော်စုလူဦးရေကိုပဲကျွန်တော်တို့ကရွှေ့ပေးလိုက်တာဒါဒီနေ့တစ်နေ့ဆက်ပဲကျွန်တော်တို့ဒါတူတူကြကြလာတဲ့တာဒီကျွေးရွာတွေကပင်လယ်နားလမ်းမှာလည်းနေတော့လေဒီတက်တက်တယ်ဒီတိုင်းပဲပြန်စင်းတယ်ဒီနှစ်ကြာကမှလာပြီးတော့ဒီလိုအနေနဲ့လာဖြစ်တာကိုတွေ့ရပါဖြစ်လေဖြစ်တာမရှိပါဘူးဗ
ျရှမ်းပြည်နယ်အရှိပိုင်းမိုင်းဆမ်းမြို့မှာလည်းတောင်ကျရေစီစစ်မှုကြောင့်မဲဆွန်6ရေကြီးရေရမ်းမှုဖြစ်ပွားခဲ့ပြီးအင်ချေ30လောက်ရေပေးတည်ခဲ့ပါတယ်ဒီတစ်ပတ်ထဲမှာပဲကချင်ပြည်နယ်ဖက်ကတ်မြို့နယ်မှာလည်းမြေပြိုမှုကြောင့်ရေမစိကြောက်ရှာတူနှစ်ဦးတေဆုံးခဲ့ကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာအနှံ့မကြတဲ့ခင်ကမိုးများရေကြီးမှုတွေကြောင့်ရေဘဲတိတ်တူလူလဲထောင်လောက်ကရှိတယ်လို့လည်းဘဲအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါ်ထွေးကြည်ကပြောပါတယ်
အော်မတို့ကတော့ဒီရေဘဲတိတ်တူတွေအတွက်လိုအပ်ချက်ပေါ်မှုတည်ပြီးတော့လေအချိန်နဲ့တပြေးညီတော့မတို့ကထောက်ပံ့နေတာပေါ့နော်ဒီမှာဘာလို့အလဲဆိုတာလေးကိုကြည့်ပြီးတော့ဥပမာတချို့ဆိုရင်ရေဘဲရှောင်းတာကြာသွားလို့ဆိုပြီးတော့သူတို့ထပ်ပြီးတော့တောင်းနိုင်ပါလေရှိတယ်ပေါ့နော်အဲအဲ့ဒါဆိုလမ်းမတို့ကလိုအပ်ချက်ရထပ်ပေးရတာရှိတာပေါ့
မြန်မာနိုင်ငံအနာပြည့်ခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်သက်ခုမှာမိုးများပြည်ရေကြီးခဲ့ရာကအိမ်ထောင်စု2000ကျော်လူဦးရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလဲဘဲအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအာကနွန်သတင်းပေးပို့တာဖြစ်ပါတယ်
ရက်ကပြာဘူးဆလဘီကဘာမီယာရီရဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေရလဲဆိုတာကိုကြည့်ကြအောင်ပါမူရင်းအဘော်မူရင်းအသုံးနှုန်းအတိုင်းထုံထုံပြောပြမှာဖြစ်ပါတယ်ကျွန်တော်ကျော်စံသားပါ Committee Firing Prisoners of War in Myanmar မြန်မာနိုင်ငံမှာစစ်သုံးပန်းတွေကိုရောင်းကုန်တဲ့ဘွဲအသုံးချနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ David Scott Mathiasen ရဲ့ဆမာဟု Asia Times မှာဖတ်ရပါတယ်ဖမ်းဆီးခံမြန်မာစစ်သားနှစ်ယောက်ရဲ့ထွက်ဆိုချက်တွေကို Spotify Rights နဲ့ New York Times တင်းစာတို့ကလူသစ်ရှင်ကြားလုလိုက်တဲ့အတွက်ရိုဟင်ဂျာတွေအတွက်တရားမျှတမှုထိခိုက်သွားတယ်လို့ရေးသားထားတာဖြစ်ပါတယ်။ဒီစစ်သားဟောင်းနှစ်ယောက်ကအထက်အမင်းရရိုဟင်ဂျာအရသားတွေကိုစပ်ဖြတ်ခဲ့ရတယ်လို့ဆိုထားပါတယ်တဲ့။ဒါကို Spotify Rights ကတရားမျှတမှုပေါ်ထွက်ရေးအတွက်အရမအထောက်အထားကြီးဖြစ်လေဟန် Monumental Moment for Justice လို့ဆိုထားပါတယ်။သို့တော်လည်းဒီ video interview တွေကိုအတိအကျမှန်တယ်လို့မယူဆနိုင်ပါဘူးတဲ့။ဒီအတွက်အထောက်အထားတွေကကလသမကလူခွင့်ရေးအဖွဲ့တွေနဲ့မီဒီယာတွေလက်ထက်မှာအဆက်မတန်ရှိနေပါပြီတဲ့ဒါအပြင် ICJ ICC IIMM တို့အလည်းပဲစုံစမ်းစစ်မှုတွေကိုဆက်လက်ပြုလုပ်နေစေဖြစ်ပါတယ်ဒီလိုအချိန်မျိုးမှာ Fortify Rights နဲ့ New York Times တို့ကအခုလိုဖော်ထုတ်လိုက်တာဟာဒီစုံစမ်းစစ်မှုတွေကိုမထိခိုက်စေဘူးလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်စစ်နေတချို့ကလည်းဒီတိုင်းပဲမေးခွန်းထုတ်နေကြပါတယ်ပြီးတော့ဒီလိုလုပ်လိုက်တဲ့အတွက်စစ်သားဟောင်းနှစ်ယောက်အပြင်မြန်မာပြည်မှာရှိနေသေးတဲ့သူတို့ရဲ့မိသားစုတွေမိတ်ဆွေတငယ်ချင်းတွေအတွက်ပါအန္တရာယ်ဖြစ်လာနိုင်တယ်လို့နောက်ထွက်ဆိုလာမဲ့သက်စေတွေကိုဟန်တာလိုက်သလိုလည်းဖြစ်သွားတယ်လို့ထောက်ပြထားပါတယ်ဒီထွက်ဆိုချက်တွေကိုအစည်းအဝေးထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့မင်းစရာတွေလည်းရှိနေပါတယ်တဲ့ဒီလိုအကဲဆက်တဲ့ထွက်ဆိုချက်တွေကိုဒီအချိန်မှာအစည်းအဝေးထုတ်ပြန်ရတာဘာကြောင့်လဲ45 rights ဒီအထောက်အထားတွေအတွက်အေးအေးရခိုင်တပ်တော်နဲ့ရောဆက်သွယ်မှုစည်းစိမ်မှုရှိခဲ့ပါရဲ့လားပထမဆုံးကဒီဟာမေလမှာပေါ်ထွက်ခဲ့ပြီးနောက်ဇူလိုင်မှာပြန်ထွက်လာတော့ပြန်ပြီးတော့ထပ်လုထားတဲ့သဘောမျိုးတွေ့ရတယ်လို့လည်းဆိုပါတယ်။နောက်တစ်ခုကဒီလိုလူသစ်ရှင်ကြားဖြစ်ပြီးတဲ့ထွက်ဆိုချက်တွေဟာတရားရုံးမှာစက်စစ်ခံဝင်ထမ်းရလား admissible ဖြစ်ရလားဆိုတာလည်းမေ့စရာပါတဲ့။နောက်ဆုံး AA နဲ့ဘင်္ဂလားဒေ့ရှ်အစိုးရဒါမှမဟုတ်ဘင်္ဂလားဒေ့ရှ်တရားရုံးကဟောဒီထွက်ဆိုချက်တွေကိုဒီလိုလူသစ်ရှင်ကြားထုတ်ပြန်ဖို့ခွင့်ပြုခဲ့ပါရဲ့လားလို့လည်းသူကမေးထားပါတယ်။ICC ကသူတို့စုံစမ်းစစ်ဆင်နေစေဒီကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေသူခေါ်ရ speculation or circulating rumor ထင်ရပြောတာဒါမှမဟုတ်ကောလာဟလဖြန့်တာတွေမလုပ်ဖို့လဲကြီးညာထားတယ်လို့ကိုကဖော်ပြပါတယ်တကယ်တော့ AA ရဲ့သူတို့ဝါဒဖြန့်ချေအတွက်ဒီသုံးပန်းတွေကိုအဆုံးထားတဲ့ကိစ္စကို45 rights New York Times အပါအဝင်မီဒီယာတွေအနေနဲ့ sensitive ပြက်ကွက်ခဲ့တယ်ဆိုတာဟာပေါ်လင်းထင်ရှားနေပါတယ်တဲ့နောက်ဒီစစ်သားနှစ်ယောက်ဟာအဖမ်းခံရလားလားလက်နဲ့ချတာလားဘယ်ပြောင်းဝင်ရောက်လာတာလားကြောက်လို့ဝန်ခံရတာလားချင်းချောက်ပြီးမင်းများစစ်ဆေးခဲ့သလားဆိုရက်မသေးကြပါဘူးတဲ့ဒီစစ်သားဟောင်းတွေရဲ့ထွက်ဆိုချက်တွေကိုလွဲမှားစွာကင်တွယ်မှုဟာမြန မြန်မာနိုင်ငံတွင်ကြေကြေပြန့်ပြန့်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုအတွက်တာဝန်ခံမှုစီစဉ်ရေးကြိုးပမ်းတဲ့နေရာမှာအနှုတ်လက္ခဏာအကျိုးသက်ရောက်မှု negative impact ကိုသာဖြစ်စေတယ်လို့ဆိုပါတယ်။အက်ဒ်ဗိုကေစီဂရုပ်လို့ခေါ်တဲ့လူခွင့်ရေးဆော့ရဲ့အဖွဲ့ရေးနောက်တစ်ခါသတင်းထုသတင်းဦးရဖို့ပဲဒီကထနေတဲ့မီဒီယာတွေအတွက်ဒါဟာကောင်းတဲ့ကိစ္စဖြစ်နိုင်ပေမဲ့ဒုက္ခရောက်နေရတဲ့သူတွေအတွက်တရားမျှတမှုပေါ်ထွက်ရေးကိုတော့ထိခိုက်ပျက်ပြားစေနိုင်တယ်လို့យេតា ထားပါတယ်ခင်ဗျာ။
ဒေးဗစ်စကော့မီဒီယာစင်ဟာမြန်မာနိုင်ငံလူခွင့်ရေးညီညာရေးနဲ့ပဋိပက္ခကိစ္စရပ်တွေကိုလွတ်လပ်စွာသုံးသပ်နေသူတူဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဗီအိုအေအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့
မင်္ဂလာပါရှင်အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါအမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့သတင်းဘက်ကကန်ဆာယောဂါနဲ့အသက်89နှစ်အရွယ်မှာကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာအမျိုးသမီးဒုတိယလုံအတွက်မိအိမ်ရှင်ဖြစ်တယ်လို့တင်စားပြောဆိုခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့ပြီးအမေရိကန်ကို1990ပတ်ဝန်းကျင်တဝိုက်မှာရောက်ရှိပညာသင်ခွင့်ရခဲ့တဲ့မက်ယူစနာခင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ Ruth Bader Ginsburg ဟာအမျိုးသမီးအခွင့်အရေးလိန်ခွဲခြားမှုမရှိတန်းတူအခွင့်အရေးစတာတွေအတွက်အမေရိကန်သမိုင်းအလှည့်အပြောင်းမှာသူ့ရဲ့အခန်းကဏ္ဍဘာကြောင့်အရေးပါခဲ့သလဲဆိုတာမယူဇနာခင်ကိုယ်တိုင်တွေ့ကြုံမြင်တွေ့ခဲ့ရတာတွေကိုမေးမြန်းထားပါရရှင်မယူဇနာခင်က1988လူထုလှုပ်ရှားမှုမှာဒီចောင်းသူတအုပ်နဲ့ပါဝင်ခဲ့ပြီးတော့ဒီအဲ့နောက်ပိုင်းထွက်လာတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကိုမြန်မာចောင်းသူတအုပ်အနေနဲ့ပေါ့နော်ပထမဆုံးအခြေချခွင့်ရခဲ့တဲ့အချိန်မှာတိုက်ဆိုင်ဆိုင် Ruth Bader Ginsburg ကလည်းသူဟာဒီတရားရုံးချုပ်တရားသူကြီးဖြစ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီ Ruth Bader Ginsburg အပေါ်မှာပေါ့နော် American ပြည်သူတွေဘာကြောင့်သူ့ကိုဒီလောက်လေးစားချစ်ခင်ရတယ်လဲ Mayusna ခင်ရဲ့အမြင်ကိုပြောပြပါရှင့
် Mayusna အနေနဲ့ကတော့သူ့ကိုဘာကြောင့်စိတ်နှစ်သက်လဲဆိုတော့လေသူဟာတကယ်လွတ်လွတ်လပ်လပ်စဉ်းစားတွေးခေါ်နိုင်တဲ့အမျိုးသမီးတစ်ယောက်ပေါ့နော်ပညာတတ်တဲ့အမျိုးသမီးတစ်ယောက်ပေါ့နောက်သူ့ရဲ့နောက်ကျောင်းကဘာရှိလဲဆိုရင်သူဟာ American မှာပထမဦးဆုံးJewish American လူမျိုးအမျိုးသမီးတယောက်ဖြစ်ပြီးတော့ဒီတရားရုံးမှာเนาะဒုတိယအမျိုးသမီးဒုတိယတရားသူကြီးဖြစ်သမရဘီကလင်တန်နဲ့သူ့ကိုရွေးချယ်ခဲ့တာပေါ့เนาะဆိုတော့သူ့ရဲ့လောက်ရက်တွေကိုကြည့်လိုက်လို့ရှိရင်အဲ့ဒီအချိန်တော့မယူဇနာတို့ဒီ Simon Stroke College မှာကျောင်းတက်နေတာเนาะဆိုတော့ဟိုသူ့ကိုရွေးချယ်တာလည်း1993မှာရွေးချယ်ခံရတယ်ဆိုတော့လေသူဟာတကယ်လူအခွင့်အရေးသမားเนาะနောက်လူခွေသမားဒီထဲမှာသူကအမျိုးသမီးတွေကိုလူပောင်အဖွဲ့စည်းကနှိမ်ချစွာခွဲခြားဆက်ဆံတတ်တဲ့အကျင့်လေးတွေကိုသူကအဲ့လိုမျိုးရှေ့ဆောင်ပြီးလမ်းပြပေးတဲ့အမျိုးသမီးတယောက်ပေါ့နော်ဒါအရန်ရေးကြည့်ပါတယ်ဒီလူပောင်အဖွဲ့စည်းမှာအမျိုးသမီးဒီအမျိုးသားနဲ့တန်းတူရည်တူရတဲ့အခွင့်အရေးဟာလူပောင်အဖွဲ့စည်းအတွက်အရန်ကိုအရေးကြီးတယ်ဒါကြောင့်မလို့သူကလည်းဒီအကြောင်းဆက်တတ်တာဒီဟာဗာနဲ့ကိုလံဘီယာမှာသူကလေးရှိပြီးသူဆက်တက်တယ်ကလေးအမေဘောနဲ့သူចောင်းဆက်တယ်အောင်ပြီးပြီးတော့ဒီရှိနေဘဝကိုသူအလုပ်ကိုရှာတယ်ပေါ့နော်ရှာတော့အလုပ်ရှာတော့အရင်သူ့အတွက်ခက်ခဲတယ်ဘာလို့ဆိုသူဒီအမျိုးသမီးတယောက်ပဲဖြစ်နေလို့အဲ့ဒီသူចောင်းတက်နေတဲ့အချိန်ကအမျိုးသမီးတွေမှာအမျိုးသား900ကျော်ចောင်းတက်တဲ့ထဲမှာအမျိုးသမီးရှိနေမှာ9ယောက်လောက်ပဲရှိတာလေအဲ့ဒီအချိန်ကဆိုတော့ဟိုသူ့ရဲ့စိတ်ထဲမှာအရန်ကိုသူကလွတ်လွတ်လပ်လပ်စဉ်းစားတွေးခေါ်ပြီးတော့အမျော်မြင်ရှိတဲ့အမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့သူကရှေ့နေအလုပ်ကိုသူအလုပ်ရှာနေတဲ့အချိန်ကလေရအောင်ရှာအောင်ရှာပြီးတော့သူလှုပ်ခဲ့တယ်နော်မနေမနာသူလှုပ်ခဲ့တယ်ဟိုတော်ယုံတန်ယုံအမျိုးသမီးတယောက်မဟုတ်ဘူးနော်နောက်သူ့ရှိမှဟိုသူကပြောတယ်ပေါ့နော်ဟိုဒန်းတူအခွင့်အရေးအမျိုးသမီးရဲ့အခွင့်အရေးကိုသူကအရန်ကိုစိတ်ဝင်စားတဲ့အတွက်လေ ตัวนี้ลูกของอภิสิทธิ์จริงลูกของอภิสิทธิ์อ่ะฮะอนุญาตได้เว้ยเนี่ยยาได้อนุญาตได้เว้ยเนาะอนุญาตมีอย่างแน่เลยไอ้ตัวบาวซินาเลยโซลูชั่นตัวของอนุญาตมีเลยก็รู้อควรยืนเนี่ยเต็มเลยสู่ตัวอภิสิทธิ์ทุกทุกทางไล่เลยไอ้ล่ะบลูทุกทางเลยสู่ตัวเอ่อปฐมภูมิสาบิแล้วที่อุบลี สาดออกมาดูทุบเลยอะไรมาดูอุ้ยสาดออกมาดูอนุทมีอควรยังจังเลยตัวยีเลยนั่นถ้าจะรอดูอะไรมีที่หาเรื่องยีปีหรอสับหรออะไรตัวที่ทำเรื่องอนุทมีเรื่องตัวนั่นตัวสีเต็มเลยนะที่รูปของอควรยีเลยดีลลลลลลชิมีอควรเต็มเลยตัวที่ทำหรอสับจอดูเลยเสร็จแล้วตัวเนี่ยนอกจากของจีรายุสินที่บอกเดี๋ยวรู้ว่าชิมีมาเดียวนี่เนี่ยเราเชื่อเราแค่แค่ปีหรอชิมีเป็นยังไงมาเลยอนุทมีเรื่องนี้เลยตัวอนุทมีเรื่องอควรยีกู
เจ๊เจ๊เนี่ยรู้ว่ามาบาลาสูเรตุอติสิกันเนี่ยสิวันซ้ำหูกูชิลตัวอู้สังเกตเรตัวดีอเมริกามาตัวนั่นไม่กี่เดียวเนาะอันนี้ตัวมีจาร์มาอันนี้ตาลีจาร์มาอย่างกูตัวลิลิซ่าซ่าอันนี้บ่เนาะยูเตจิโอคังอะไรบ่เนาะโอเคเออรูปีเดอร์กินส์ไปเย่ทุกทีที่ดันดูคุยเย่บ่เนาะเล่นควายชาวมือมือชีเว่อันนี้ตัวอันนี้ตัวมีอ่ะดันดูคุยเย่สูเร่เฮาลูกเพื่อสีเดียมา ตัวย่านในตลาดลงในเกเรสุรีไปหมดเนาะอันนี้พอมาอ๋อเปลี่ยนมาเลยเชื่อโอ้ยมาดีลูกอันนี้ทำอยู่เนี่ยมาเปลี่ยนเนี่ยอเมริกันมาเรามาตั้งแต่เพื่อสิ่งนี้เรื่องดูเรียนแล้วมาทันเดียวกูบอกมาเปลี่ยนเองป่ะเนาะอันนี้ตัวมีอันนี้ตัวมีจริงแล้วท่าอันนี้ตัวมีตาจริงแล้วท่าได้ดันดูคุยสุราก้าอันนี้ตัวมีดีสุดใจเดียวดูแล้วท่านไหนเงินสิเดียวป่ะเนาะอันนี้ตัวมีจริงแล้วท่าอันนี้ตาจริงแล้วท่าได้ดันดูคุยในเนี่ยตัวอารมณ์อยู่มี
အဲ့လိုမျိုးအခွင့်အရေးတွေပေါ့ပြောချင်တာလူတယောက်စီရဲ့အခွင့်အရေးဒီဒီဥပဒေရဲ့အောက်မှာဆုံးဖြတ်နိုင်ခွင့်ရှိတယ်ဆိုတာကို तू ကလုံနိုင်ခဲ့လို့ तू ဟာအခုဟိုစစောပြောလို့ပေါ့နော်အရန်ကိုလူတွေရဲ့လေးစားခြင်းခံရတယ်ပေါ့ဥပမာပြောလို့ရှိရင် तू ကဘာနဲ့တူလဲဆိုလို့ရှိရင်နော်အမျိုးသမီးတွေအတွက်တကယ်အစ်စ်အခွင့်အရေးတွေရအောင် तू ကဟိုလမ်းပြပေးတဲ့မီးအိမ်ရှင်လို့ပြောလို့ရတယ်နော
် तू ဖြတ်တန်းခဲ့ရတဲ့ထပ်တန်းမှုတွေကိုကြည့်မယ်ဆိုရင်ဟိုမယူစနာခင်အတွက်ပေါ့နော်အဓိကအားကြအတူယူမိတဲ့အချက်တွေကဘာပါလဲရှင
်အဲ့လိုပြောရင်လေဟိုကိုကလည်းဟိုတက္ကသိုလ်အကြောင်းတက်တုံးကဒီအစာပိစာယူနဲ့ဥပဒေကိုယူခဲ့တယ်ဒါပေမဲ့အဲ့ရှင်တော့လေကိုကဆိုတော့ရွေးချယ်တော့လေရှင်းရှင်းပြောလို့ရှိရင်တက္ကသိုလ်အကြောင်းမတော်တက်တဲ့သဘောကဘာဖြစ်လဲဆိုတော့စေးလိုက်မဝင်လို့ပေါ့နော်စေးလိုက်မဝင်တော့တက္ကသိုလ်အကြောင်းသွားလဲအလကားပဲပေါ့နော်ဒါပေမဲ့ဥပဒေတော့စိတ်ဝင်စားတယ်ဒါပေမဲ့ကိုကဥပဒေဘယ်လောက်ပဲစိတ်ဝင်စားစားအဲ့ဒီရှင်းရှင်းနဲ့ဆုံးနေမှာပဲဟိုအဆိုတော်အဖြစ်ခံရတော့နေရီသွားတာနဲ့ဟိုစာကောင်းကောင်းပြက်လို့မရဘူးပေါ့နော်ဒီလိုပြောရင်နောက်ပြော့လေစာပိစာယူမှာဥပဒေကိုတလတ်တော့တက်ရတယ်လေအဲ့လိုမျိုးတော့တရတဲ့အခါကျတော့လေတော်တော်ခက်ခက်ခက်ခက်ရှိတယ်ဆိုတော့မယူစနာအခု root data transport ကဒီအကြောင်းအရာကိုလေ့လာပြီးတော့အိုးကိုကကိုရဲ့တိုင်းပြည်မှာဥပဒေကိုလေ့လာဖို့အတွက်เนาะစာပေးစာယူပဲဖြစ်ဖြစ်အဝေးတင်နာမဲ့ဖြစ်ဖြစ်ဒါကနာနာကြားရတဲ့ပညာရေးတစ်ခုရခဲ့လို့ရှိရင်ကိုလည်းအဲ့လိုမျိုးဟိုရှေ့နေကောင်းတယောက်ဖြစ်လာမှာတော့เนาะပြည်သူကိုဥဆောင်နိုင်တဲ့ပြည်သူကိုကာကွယ်နိုင်တဲ့အဲရှေ့နေကောင်းဖြစ်မယ်လို့ဟိုခံစားမိတယ်သူ့အကြောင်းလေးလေ့လာမိတော့လေအဲ့တော့ root data against ဘက်ကအကြောင်းကိုပြန်ပြောမယ်ဆိုလို့ရှိရင်သူဒီအမေရိကန်မှာခြေဥကအရန်ကိုခိုက်နေတယ်ပေါ့နော်လူတွေအတွက်ခြေဥကိုလူတွေရဲ့ဟိုလွတ်လပ်စွာကိုယ်ပွင့်နိုင်ွင့်စီယုံနိုင်ွင့်ပြောဆိုနိုင်ွင့်ကနော်ဘယ်တွေကစခဲ့တယ်လဲဆိုရင်1866ခေတ်ကစခဲ့တဲ့ဒီပထမဦးဆုံးဥပဒေပေါ့နော်ဒါပေမဲ့ root ကဘာဖြစ်လို့ဒါကိုအသက်ပြန်သွင်းတာလဲသူအဲ့ဒီဥပဒေတွေကို तू အသက်ပြန်သွင်းတယ်ဘလို့ပြန်သွင်းလဲလူတွေကိုသေသေချာချာနော်စဉ်းစားတွေးခေါ်ဥပဒေပေါင်တွေကတရားဥပဒေစိုးမိုးဖို့ဥပဒေပေါင်တွေကပဲပြောကြဥပဒေပေါင်တွေကပဲဆိုကြဆိုပြီးတော့အမျိုးသမီးငယ်လေးတွေကို तू ကလမ်းညွန်ပေးခဲ့တဲ့အခါကျတော့ထက်ထက်မြက်မြက်အမျိုးသမီးတွေဟာဥပဒေစကားနဲ့ပြောတဲ့အခါမှာပို့ပြီးတော့လုံခြုံမှုရှိတယ်ပို့ပြီးတော့အောင်မြင်မှုရှိတယ်အမေရိကန်ရဲ့ခြေဥကိုစွဲကြိုင်ပြီးတော့လုပ်သွားတဲ့အလုပ်တွေ
ဟုတ်ကဲ့အဲ့တော့ဒီ Ruth Bader Ginsburg ကဒီအမျိုးသားတွေနဲ့သူ down to အလုပ်လုပ်ပြီးတော့ဒီတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးအနေနဲ့ပေါ့နော်သူရဲ့ဒီအလုပ်တာဝန်တွေကိုခက်ခက်ခဲခဲထမ်းဆောင်နေတဲ့ကြားတဲ့ကတစ်ဖက်မှာလည်းဒီမိသားစုတာဝန်မလင်းဟင်းအောင်လေမျက်မျက်တတဖြစ်အောင်သူဆောင်ရွက်သွားတာရင်းနဲ့ပတ်သက်ပြီးတော့မယူစနာခင်ဘယ်လိုမြင်ပါလဲရှင
်ဟိုမယူစနာအနေနဲ့လေ American အမျိုးသမီးတွေကိုလေအရင်အားကြတယ်အမေတွေပေါ့နော်သူတို့ဒီအမေလည်းဖြစ်တယ်အလုပ်လည်းရှိတယ်ဥမာဆရာဝန်မသူလည်းဆရာဝန်မနော်အလုပ်ငန်းမျိုးစုံပေါ့နော်ဒ damage ruby the against back ကိုပြောလို့ရှိရင် तू อ่ะရှိနေမာကြီးတယောက်ဖြစ်ပေမဲ့သူ့ရဲ့ကလေးတွေကိုကလေးမြောက်ဟာလာပြည်သူပြောထောက်နိုင်ရဲ့အဲကလေးကိုဝင်နေလဲ तू အကောင်းဆုံးအတော်ဆုံးចောင်းသူဖြစ်เนาะဇူးစားခဲ့တယ်ပေါ့เนาะတိတ်ဆုံးတဲ့အထိပေါ့เนาะ तू လုတ်ချင်နေဟာ ਊ तू စိတ်ဝင်စားတာ ਊ လုတ်သွားတယ်အဲအဲ့ဒါ ਊ တော့မယူစနာလေးလာနေတယ်လို့เนาะ
ကျေးဇူးပါပဲရှင့်ဒီမယူစနာရဲ့ root beta guest နဲ့ပတ်သက်ပြီးတော့အခုလိုပြောကြားပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကုဒဝတ္တဒဆိုလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force 1လေယာဉ်ပုံစံတိစောက်ထားတဲ့ပြတိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါဒီအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာAir Force 1 လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲသမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force 1လေယာဉ်ကတော့သူ့အတွက်ဝင်းဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force 1လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြီးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုအပ်မယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေယာဉ်ဟာတာမန်ကုန်တင်လေယာဉ်တစ်စင်းကို Air Force 1လေယာဉ်အဖြစ်အသုံးများတဲ့ Boeing 747လေယာဉ်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေယာဉ်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေယာဉ်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
Engine ji le long tat sin tha de di le yin ha ka ba da bat thong mu da mong kwa bwe phit de mine 8000 kg ko ma ye mana pyan tan nai bi de ge lo mie pyin ko sin tat ma chaung an ye shi de so yin le we hin ne ma be si the le yin de si ga ni ta sin si pyan phit nai ma de 82 na yi long le zat dai pyan tan nai da ba de ge lo le air force 1 lo kho ra ha tamara si ni ne le yin ha le chaung thain chot de myo sin ne set twe de kha ma a ma yin ma shi aw twet nam me pe tha da wa သမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride to their place of rest
တပင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရ John F. Kennedy,လင်ဒန်ဂျွန်ဆန်ရဲ့တမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုရတယ်။2004ခုနှစ်ကတမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူတမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့တမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေးခန်းရုံးခန်းတွေရှိပါတယ်။တမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာတမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်။တမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါတမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထိန်ကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်တွေမှာဆိုရင်လေ sea belt ထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်လျက်ကတော့တမရယုံအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာ ဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမ္မတ Bill Clinton လက်ထက်ကသမ္မတနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up he only had 2.5 hours sleep so I came in and I went
သူနှစ်နာရီခွဲလောက်ပဲအေးရသေးမယ်နှိုးကိုအချင်းကျနေပါပြီဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်ပြီးတော့အတန်ထွက်ပြီးညီးပါတယ်နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမ္မတကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမ္မတရဲ့တိုက်ရိုက်အမိန်ပေါ့ဗျာ
လေအမှုတန်းနေအနေနဲ့သမ္မတတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမ္မတဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမ္မတအတွဲစားတောက်ဖွဲ့ရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတစ်ဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမ္မတ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းနဲ့ဘာစားခြင်းနဲ့ဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
် Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတည်လဲအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးပါတယ်သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါဒီတစ်ပတ်တော့ COVID-19 ရောဂါရှိမရှိအမြန်ဆန့်သက်နိုင်တဲ့ဤတွေအကြောင်းမြောက်ကိုရိုင်းနပ်ပြည်နယ် Greenville Biden Medical Center အနုစီဝဓာတ်ခွဲခန်းအကြီးကဲဒေါက်တာဖြူမြတ်တွေကိုမေးမြန်းပြီးတင်ပြပေးပါမယ်
စမ်းသက်တာကနှစ်နည်းပေါ့နော်နှစ်နည်းဆိုတာကဟိုစမ်းသက်တဲ့ဘယ်ဟာကိုရှာလဲပုံမူတရားပေါ့အဲဟိုအရင်တည်းက swab ကိုသုံးပြီးတော့လုပ်တဲ့ဥစ္စာမှာစမ်းသက်တာလည်းအမြန်သုံးတဲ့ platform တွေပေါ်လာပါတယ်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ antigen test လို့ခေါ်တယ် antigen ဆိုတာအဗိုင်းရပること့စ်ရဲ့အပေါ်ရန်က protein ကိုစမ်းတာပေါ့နော်အဲ့ဒါလည်းအမြန်စမ်းတဲ့နေတခုအဲ့ဒါတော့နောက်ပိုင်းပေါ်တာပေါ့နော်ဟိုလွန်ခဲ့တဲ့2လ3လလောက်ကနေစပြီးတော့ကုမ္ပဏီတွေတခုပြီးတခုအဲ့လိုပေါ်ပေါ်လာတာပေါ့နော်အဲ့လိုဆိုတော့နှစ်မျိုးပေါ့နော်အဓိကပေါ့
အခုဒီမှာဆိုလို့ရှိရင်တက္ကသိုလ်တွေပြန်ဖွင့်နေပေါ့နော်ဒီတက္ကသိုလ်တွေမှာ saliva test လို့ခေါ်တဲ့တရေတို့တံတွေးတို့ကနေပြီးတော့စမ်းသက်တာတွေလည်းသုံးနေပြောပါတယ်အဲ့ဒီစမ်းသက်မှုကမြန်တယ်လို့လည်းပြောတယ်ဆိုတော့ဒီစမ်းသက်မှုနဲ့ပတ်သက်ပြီးတော့တကယ်ဒီဓာတ်ခွဲခန်းတွေမှာပညာရှင်တွေသုံးကြလားအဲ့ဒါသိကြပါလား
ဒီစမ်းသက်မှုက saliva direct လို့ခေါ်တာပြီးခဲ့တဲ့တလောကမှာ Yale ကနေပြီးတော့နီးပေါ့နော် protocol ကို FDA ကနေ approve လုပ်တယ်ဆိုတာအဲ့ရနေစပြီးတော့နာမည်ကြီးသွားတာပါတကယ်တမ်းကျတော့ဒီအဲ့ဒီစမ်းသက်မှုကအဲ့ဒီသတွေးကိုသုံးပြီးတော့စမ်းသက်တာတချို့ကျောင်းတွေမှာတော့စပြီးတော့ Yale ရဲ့ protocol ကိုသုံးပြီးတော့လုပ်ကြတယ်ဒါပေမဲ့အဲ့လောက်ကြီးထိအမြန်ကြီးမဟုတ်ဘူးပေါ့နော်ပြီးတော့အခုလောလောဆယ်ကဒီ scientific community မှာဘာဖြစ်နေလဲဆိုတော့ debate ဖြစ်နေတာက saliva ကဒီဇတွေးကဟို universal မဖြစ်ဘူးပေါ့နော်အဲဟို swab လိုမျိုးတညညာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ lab တွေအကုန်လုံးကလည်းဒီ test ကိုမလုံတန်မလုံနိုင်သေးပါဘူးပြီးတော့ Yale ရဲ့ protocol ကလည်းအဲ့လောက်ထိအမြန်ကြီးလည်းမဟုတ်ပါဘူးဆိုတော့ဟို lab တွေတစ်ခုနဲ့တစ်ခု꽈ပါတယ်ဆိုတော့တော်တော်များများမသုံးကြသေးပါဘူး
ဒီ saliva test ကိုမပြောခင်ဆောစောကပြောတဲ့အမြန်သုံးလို့ရတဲ့နည်းနှစ်နည်းပေါ့နော်အဲ့နှစ်နည်းတည်းကပထမနည်းကိုရှင်းပြပေးပါ PCR လို့ခေါ်တဲ့နည်းပေါ့နော်အဲ့ဒါလေးကိုပထမဆုံးရှင်းပြပေးပ
ါ PCR ဆိုသုံးတဲ့နည်းကတော့ဒါကပထမဆုံးထွက်တာပြီးတော့ဒါ standard ပေါ့နော်ဒါက gold standard လို့ခေါ်မှာပေါ့နော်အခုလောလောဆယ်ဆိုရင်တော့ဘာလို့လဲဆိုတော့သူ့ရဲ့ဟိုဟာ sensitivity ကအရင်ကောင်းတာဟုတ် ဒီဟာကဟို PCR နဲ့ဥစ္စာကဒီ sample နမူနာကလည်းဒီနှာခေါင်းကနေပြီးတော့မှ swab ကိုသုံးတာပေါ့နော်ဆိုတော့အဲ့ဒါက virus ရဲ့ RNA ကိုပွားတာပေါ့ပွားပြီးတော့ပူချိန်နဲ့ညပြီးတော့လိုက်ပွားတဲ့အဲ့ PCR နေပေါ့နော်အဲ့ဒါကအခုအမြန်နေတွေဟာလည်းပေါ်လာပါတယ်ဆိုတော့မိနစ်40မိနစ်40ဒါမှလို့ရှင် positive ဖြစ်တယ်ဆိုလို့ရှိရင်5မိနစ်10မိနစ်အတွင်းမှာအဲဒီ positive ဖြစ်တာကိုပြတယ်ပေါ့နော်အဲ့ဒီအမြန်နေတွေပေါ်တယ်ပေါ့နော်ဒါကအာတစ်ခုအဲ့ဒါ PCR ပ
ါနောက်တစ်ခုကရော antigen ဆိုတဲ့နေရာအဲ့ဒါလေးလည်းရှင်းပြပေးပါ
antigen ဆိုတာကကြတော့ဒီ virus ရဲ့ RNA ကိုသုံးတာမဟုတ်ဘဲနဲ့ virus တစ်ခုမှဆိုရင်အပြင်မှာပေါ့နော် protein တွေရှိရပါတော့မျက်နှာပြင်မှာမျက်နှာပြင်က protein ကိုစမ်းသပ်တာပေါ့နော်အဲ့ဒါဆိုတော့ဒီဟာကတော့ amplify မဖြစ်တာမဟုတ်ဘဲအတွက်ကြောင့်မလို့ sensitivity ကတော့နည်းနည်းတော့နည်းတယ်ဒါပေမဲ့မြန်တယ်ပေါ့နော်ဆိုတာက antigen test ဒါဒီ test တွေကဟို PCR နောက်ပိုင်းမှာမှာပေါ်လာတာမြန်တော့မြန်တယ် sensitivity နည်းနည်းတော့နည်းတယ်ဒါပေမဲ့ဟိုမြန်မြန်စမ်းသပ်နိုင်တဲ့အတွက်ကြောင့်မလို့ screening တွေဘာတွေလုပ်ဖို့လို့ဟို point of care ပေါ့နော် clinic တွေဘာတွေမှာလုပ်လို့တော့အဲ့လိုမျိုးလွယ်တယ်ပေါ့နော်အဲ့ဒါတစ်မျိုးပါ antigen test က
ဟုတ်ဒေါက်တာဖြူမြတ်သွေးလုံနေတဲ့ဒီတက်ခွက်ကနေမှာဒီနှစ်မျိုးကိုပဲအဓိကထားဆန်းတာလားဒါမှမဟုတ်တခြားဘာတွေများဆန်းနေလဲပြောပြပေးပ
ါဒီနှစ်မျိုးကိုပဲအဓိကဆန်းတာပါအဓိကကဟို lab အကြီးတွေမှာကတော့ဒီ PCR method ကိုပဲဟိုအဓိကဆန်းတာပေါ့နော် PCR မှာမှပထမပြောတဲ့အမြန်လုပ်တဲ့ PCR က lab ဝင်တဲ့အတွက်ကြောင့်မလို့ဒါမျိုးကကြတော့ surgery လုပ်ရမယ်လူနာတို့ပါလို့ဆိုလို့ရှိရင်အဲ့လိုမျိုးအမြန် PCR ကိုသုံးတယ်ဟို outpatient တို့ပါလို့ဆိုလို့ရှိရင် batch နဲ့လုပ်တယ်ပေါ့နော် PCR အဲ့လိုမျိုးသုံးတယ်အဲ့ဒါဒါတော့ဒီ swab ကနေရတဲ့ဥစ္စာပေါ့နော်ကျွန်တော်တို့ဒီဆေးရုံတွေရဲ့ဒီ outpatient clinic တွေရှိတယ်အဲ့မှာကျတော့ antigen test တွေထားရတာပေါ့နော် clinic တွေမှာဒီနှစ်ခုပဲအဓိကထားတယ်လောလောဆယ်ကတော့အဲ့ lab ထဲမှာသရေစနစ်ကိုစမ်းသပ်ဖို့အတွက်ကို test တွေဟို experiment လုပ်နေပါတယ်
survivor test လို့ခေါ်တဲ့တွေးနမူနာဆန်းတဲ့ဟာနှီးလေးကိုနည်းနည်းပြောပြပေးပါဘယ်နေရာယူပြီးတော့ဘယ်လိုပုံစံနဲ့ဆန်းလဲဆိုတာ
ਨੇ saliva ကကောင်းတာတစ်ခုကတော့ဟုတ်ပါတယ်ကိုယ့်ကို saliva ကိုကလပ်လုပ်ရုံပဲပေါ့နော်ဒီလိုမျိုး nurse တွေပါတယ်ကနေပြီးတော့ဟို sample ကိုယူရမလို့ပဲနဲ့လူရိုးရိုးတန့်ရှင်းတဲ့ခွက်ထဲမှာ saliva ကိုယူပြီးတော့ဥပမာပေါ့နော်ရေးရ protocol ကနေပြီးတော့ base လုပ်ထားဆိုလို့ရှိရင်ဒီ saliva ကို sample ကိုnew extraction လို့ခေါ်တာပေါ့နော် extra လုပ်တယ်ဆိုတာဒီ sample ကနေပြီးတော့မှ virus ရှိလို့ရှိရင် virus ကို extra လုပ်တယ်အဲ့အနေမှာ nucleic acid ပေါ့ RNA ကိုပဲတစ်ခါပြန်ထုတ်တာပေါ့နော် saliva ထဲမှာ virus ရှိရင် virus ရဲ့ RNA ကိုထုတ်ပြီးတော့အဲ့ဟာ PCR method ကိုပဲပြန်ပြီးတော့သုံးတာဖြစ်ပါတယ
်ဒရွေးထဲမှာပါတဲ့ virus ကိုထုတ်ယူတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီ saliva test ကစသတိတ်မတိကြဘူးလို့ပြောပါတယ်အဲ့ဒါဘာကြောင့်ပြောနိုင်တာပါလဲ
အဲဆိုတော့အဲ့ဒါကသရွေးဘယ်လိုထွက်တဲ့ပုံမှာမူတည်ရပါတော့အမှန်ဆိုသရွေးကပုံမှန်ဆိုလို့ရှိရင်ဒီရှားအောက်ကနေပြီးတော့ရိုးရိုးသရွေးအကြည်ဖြစ်ရမယ်အဲ့ဒါဆိုလို့ရှိရင် sample ကိုစမ်းသပ်ရတာလေလူကမအဆင်ပြေတယ်ပေါ့နော်အခုကဘယ်လိုလဲဆိုတော့ saliva မတိကြဘူးဆိုတာလူနာတွေကသရွေးထွေးနေလို့မတိတဲ့အတွက်ကြောင့်မလို့သရွေးကြီးပဲဒီတိုင်းအကြည်ကြီးပဲရမယ်အစားချောင်းဆိုးပလိုက်တာတို့အဲ့လိုမျိုးအိုက်ကြလို့ရှိရင်ဒီချွဲတွေပါလာတာတို့အဲ့လိုမျိုးတွေပါလာတဲ့အတွက်ကြောင့်မလို့test လုပ်တဲ့တကယ်တမ်းချိန်ကြတော့အခက်ခဲဖြစ်တာပေါ့နော်အဲ့ဒီအချက်ကြောင့်လို့ဖြစ်တာလည်းပါပါတယ်ပြီးတော့ virus ကဘလောက်လောက်ဇက်အာခေါင်ကြီးအလဲအဲ့ဒီမှာနေတာတိတ်ပြီးတော့ concentrate မဖြစ်တဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်ဒါဆိုတော့ saliva test က variation အများများပါတယ်ဒီနှာခေါင်းကနေအတွင်းမှောင်ထိုးတဲ့ swab sample type test ဆာလို့ရှိရင်ပေါ့နော
်ဇက်ရင်းနမူနာမယူဘဲနဲ့တခြားပိုတိကျကောင်းမွန်တဲ့နီးဘယ်နည်းကတုံးလို့အကောင်းဆုံးလဲပြောပြပေးပါ
ပထမဆုံးထွက်တဲ့ဒီနှာခေါင်းအဆုံးအထိထိုးရတဲ့ swab ကိုသုံးတာအဲ့ဒါကအတိအကျဆုံးဒါပေမဲ့ဒီ sample ကိုကောက်ယူတဲ့လူကောက်တာမမှန်နီးမမှန်လို့ရှိရင်လည်းဘလောက်ပဲဒီအဆန်းသက်တာအတိအကျဆုံးဆိုပေမဲ့လည်းဒါကလည်း negative တွေလည်းဖြစ်နိုင်တယ်ပေါ့နော
်ဒေါက်တာဖြူမြတ်တွေပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။နိုင်ငံအတွင်းမွေးရာပါလူအခွင့်အရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့တန်ဓေထံခိုင်မြဲမှုဟာနိုင်ငံရဲ့ခြားအမျိုးသားနဲ့အမျိုးသမီးတွေလွတ်လပ်မှုရရှိနိုင်ရေးမျှော်လင့်ချက်အတွက် မိရှုတစောင်ဖြစ်တယ်ဆိုတာကိုတက်တည်ပြခဲ့ပြီးဖြစ်ပါတယ်။မွေးရပါအခွင့်အရေးဆိုင်ရာကော်မရှင်ရဲ့မကြာခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအမေရိကန်ခေါင်းဆောင်တွေရဲ့လူအခွင့်အရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ချက်တွေအရေးကြီးတဲ့အကြောင်းမိမောင်းထုတ်ဖော်ပြထားပြီးဒီဆောင်ရွက်ချက်တွေဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့လက်ညှိုးချက်အခြေခံမူတွေဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမူဝါဒစီမံကိန်းရေးရာညွှန်ကြားမှုဖီတာဘာကိုဝစ်စာပြောဆိုလိုက်ပါတယ်
At a minimum, it is important for our leaders to speak forcefully about the American conviction rooted in
American law. American လက်ရေးညစာရမ်းမှာအုတ်မြစ်ချခဲ့တဲ့အတိုင်း American နိုင်ငံဟာအုတ်ချုပ်ခံရတဲ့သဘောတူညီမှုအရာပေါက်ဖွားလာတဲ့အားလုံးသောတရားဝင်နိုင်ငံရေးအာဏာနဲ့အစိုးရဖွဲ့စည်းထားတယ်ဆိုတာကိုကျွန်တော်တို့ခေါင်းဆောင်တွေကအ ਨੇ ဆုံးအင်တိုက်အားတိုက်ပြောဆိုဖို့အရေးကြီးပါတယ်။အစိုးရရဲ့ပထမဦးဆုံးရည်ရွယ်ချက်ကလူတိုင်းအတွက်ကိုယ်စီအခွင့်အရေးရရှိအောင်စိတ်ချစေဖို့ဖြစ်ပါတယ်။ဒီအချက်ကိုစွန့်စွန့်တမန်ဆောင်ရွက်ဖို့ကအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာပြည်တွင်းမှာအခွင့်အရေးတွေကိုကာကွယ်ပေးနေတဲ့တစ်ချိန်တည်းမှာပဲပြည်ပလူအခွင့်အရေးတွေနဲ့ပတ်သက်လို့အကာအကွယ်ပေးရမှာအထူးရောက်ဆုံးဆောင်ကျဉ်းပေးနိုင်တယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာသုံးသပ်ထားတယ်လို့မစ္စတာဘာကိုဝစ်စာပြောပါတယ်။နောက်ဆုံးတော့နိုင်ငံရေးရင်ကျင်းမှုမှာအမြင့်တွယ်အောင်လူပေါင်းအတိုင်းအဝိုင်းရနေလူအခွင့်အရေးကိုမဖြစ်မနေပြိုးထောင်ပေးကြရမယ်လို့ညွှန်ကြားမှုဘာကိုဝစ်စာပြောပါတယ
် The protection of human rights, championing of human rights, these are not actions one that come automatically.
လူအခွင့်အရေးအကာအကွယ်ပေးတာလူအခွင့်အရေးအတွက်သူမတူအောင်ဆောင်ကျဉ်းပေးတဲ့လုပ်ရက်တွေဟာအလိုအလျောက်ပေါ်ပေါက်လာတာမဟုတ်ပါဘူးပြုစုပြိုးထောင်ပေးဖို့လိုပါတယ်ဘလို့ပြုစုပြိုးထောင်ပေးရမလဲဆိုတော့လူအခွင့်အရေးကိုလေးစားရမှာပါမိသားစုတွေအတိုင်းအဝိုင်းနေကြပြိုးထောင်ပေးရမှာပါလူတိုင်းမှာအမွေအဖြစ်ပါလာတဲ့အခွင့်အရေးကိုလေးစားတတ်အောင်လူတို့အကြားနိုင်ငံရေးယဉ်ကျေးမှုတရားပေါက်ဖွားလာအောင်ပညာရေးစနစ်ကနေလည်းသင်ကြားပေးဖို့လိုပါတယ်ပြည်ပမှာလူအခွင့်အရေးမြင့်တင်ရေးအောင်မြင်ဖို့အမေရိကန်လွတ်လပ်ရေးကြီးညာစာတမ်းဟူသာအာရုံစိုက်ဖို့မဟုတ်ဘဲဘယ်နိုင်ငံရေးမှာမဆိုဆန်ထားရမယ်အခြေခံလူအခွင့်အရေးရဲ့ပင်မအတိတ်ပဲဖွင့်ဆိုချက်ပါဝင်တဲ့အပြည့်ပြည့်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းဟူပါအာရုံစိုက်ရပါမယ်လို့ညွှန်ကြားမှုဘာကိုဝစ်စာပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုဗစ် -19 ကူးစက်မှုတိုးလာနေတဲ့အတွက်ဥရောပမှာနိုင်ငံတချို့ကအစိုးရတွေဟာပိုးပြီးတင်းကျပ်တဲ့ကန့်သတ်မှုတွေကိုချမှတ်ပြီးထိမ့်ဖို့အတွက်ကြိုးစားနေကြချိန်မှာပဲအမေရိကန်နိုင်ငံမှာတော့တောက်ကြန်နေမှာဒီရောဂါကူးစက်ခံရသူက9တန်းနီးပါးဖြစ်လာနေပါပြီ။တစ်ချိန်တည်းမှာပဲဗြိတိန်မှာရှိတဲ့အမေရိကန်ချစ်ဆက် Novavax ကုမ္ပဏီကသူတို့ဟာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးအတွက်နောက်ဆုံးဆင့်စမ်းသပ်မှုတွေကိုစတင်နေပြီလို့ပြောပါတယ်။ကမ္ဘာစီးပွားရေးမညီမမျှဖြစ်နေတာတွေနျူကလ িয়ার တန်းစီးရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအရွက်တိုက်တဲ့အတွေးခေါ်ရှိနေတာတွေကိုပြုပြင်ပြောင်းလဲဖို့အတွက်အခုကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါအရေးပေါ်အခြေအနေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချဖို့ပိုယဟန်မင်းကြီးဖရန်စစ်ကတောက်ကြနေမှာကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွက်ပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာပိုယဟန်မင်းကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဆင်းရဲနွမ်းပါသူတွေ၊ရွှေပြောင်းအခြေချသူတွေပြင်တဘာဝဝန်းကျင်ကိုပါအကာအကွယ်ပေးကြဖို့လည်းတိုက်တွန်းပါတယ်။ COVID-19 ဖြစ်လာချိန်မှာစီဝါရေးပါအကြီးကျယ်ထိခိုက်စေတာဖြစ်ပြီးဒီလိုအချိန်မျိုးမှာပြည်နှိုင်းဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်ကြမလားကို့အတွက်ပဲကိုကြည့်ပြီးမာနနဲ့တိကျရက်တည်ဖို့လုပ်ကြမလားဆိုတာကိုရွေးကြဖို့လည်းပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ2ဦးထပ်တိုးသလိုအကူးဆက်ခံရသူကလည်း998ဦးထပ်တိုးလာတဲ့အတွက်အခုဆိုဒီရောဂါအကူးဆက်ခံရသူစုစုပေါင်း9112ဦးရှိနေပါပြီတချိန်တည်းမှာပဲကူးစက်မှုအသစ်တွေ့ရတဲ့ပြည်내နဲ့တိုင်းတချို့ကမြို့နယ်တွေမှာလဲ stay at home အမိန့်ချမှတ်ကြောင်းကျန်းမာရေးဝန်ကြီးဌာနက25ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒေသရင်းနဲ့နိုင်ငံတကာမှာတည်ငြိမ်မှုရရှိရေးအတွက်ဂျပန်နဲ့တရုတ်နှစ်နိုင်ငံကြားအဆင့်မြင့်ဆွေးနွေးပွဲတွေကိုလှုပ်ဆောင်သွားမယ်လို့တရုတ်သမ္မတရှီကျင်ပင်နဲ့သဘောတူညီခဲ့ကြောင်းဂျပန်ဝန်ကြီးချုပ်အသစ်ယိုရှီဟီဒေဆူဂါကပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ဆက်မှချင်းရက်တော့
This program has come to you from the Voice of America, Washington.